တော်ရရှိပါခင်ဗျာဖယားရှင်ရဲ့မိမာတော်မူချက်တချို့ဟာပြင်းထန်လွန်းလို့လိုက်နာဆောင်ရွက်ရမှာခက်ခဲသလိုရှိခဲ့ပါတယ်ဒါပေမဲ့ဖယားရှင်ပေးတော်မူတဲ့ခွန်အားဖယားရှင်ရဲ့တကူတော်အားဖြင့်ဆောင်ရွက်ကြရတာတွေကိုဒီကနေ့သင်သိရသောတမန်ကျမ်းစီစဉ်မှာလေ့လာမှာဖြစ်တဲ့တရားဟောရာကျမ်းအခန်းကြီး7မှာတွေ့ရမှာဖြစ်ပါတယ်အသွေးမှာအသက်တည်ရှိတယ်ဆိုတဲ့ဖယားရှင်ရဲ့မိတ်ဆွေတော်မူချက်ဟာဘာကိုရည်ညွှန်းဖော်ပြတယ်လဲဆိုတာကိုလည်းလေ့လာကြရမှာဖြစ်ပါတယ်ဖယားရှင်ရဲ့အဆူအမိတ်ပြညတ်တော်တွေကိုနားမလဲတဲ့အဲ့ဒီအချိန်အခါကာလတုန်းကဣသရေလတွေလိုမဖြစ်ဖို့နဲ့ကယ်တင်ရှင်သခင်ယေရှုခရစ်တော်အပေါ်ယုံကြည်ကိုးစားမှုလျော့ပါနေတဲ့ခရိယန်တွေမဖြစ်ကြစေဖို့တိုက်တွန်းရင်းတရားဟောရာကျမ်းအခန်းကြီး7ကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာသုံးသပ်တင်ပြမှာဖြစ်ပါတယ
်။သောတရှင်မိတ်ဆွေအပေါင်းတို့ခင်ဗျာမောရှိစီရင်ရေးသားခဲ့တဲ့ဓမ္မဟောင်းကျမ်းတို့အစကျမ်းကြီး၅စုလို့ခေါ်တဲ့အင်္ဂလိပ်လိုကတော့ Pentateuch လို့ခေါ်ရမှာပေါ့အဲ့ဒီ Pentateuch ကျမ်းကြီး၅စုတည်းကနောက်ဆုံးကျမ်းကြီးဖြစ်သောတရားဟောရာကျမ်းကိုလေ့လာခဲ့ရင်းနဲ့ဒီကနေ့အချိန်မှာတော့အခန်းကြီး7အထိကျွန်တော်တို့ရောက်ရှိလာခဲ့ပါပြီတင်ပြရသောသမာကျမ်းရဲ့သင်ခန်းစာကတော့အမှတ်စဉ်309ပါပဲအခုလို့ဓမ္မဟောင်းကျမ်းတစ်လက်ဓမ္မသစ်ကျမ်းတစ်လက်ကျွန်တော်တို့လေ့လာခဲ့ရမှာနှုတ်ကပတ်တော်သမာကျမ်းစာတော်မြတ်ဟာအလွန်အရေးပါအရာရောက်တယ်အသက်တရားနဲ့အလင်းရောင်ရှိတယ်ထွင်းဖောက်ရောင်ချီလည်းရှိရဲ့တစ်ချိန်တည်းမှာအဲ့ဒီလောက်အတိတ်ပင်နဲ့ဆိုင်တဲ့သမာကျမ်းစာတော်မြတ်ဟာတန်ရှင်းသောဝိညာဉ်တော်လမ်းပြပို့ဆောင်မယ်ဆိုရင်အလွန်နားလည်ရန်ဘာသာပြန်ရန်လွယ်ကူနိုင်တယ်ဆိုတဲ့အချက်တွေကိုကျွန်တော်တို့ဟာဒီသင်ခန်းစာများကိုပဲနားဆွင့်ရင်းနဲ့ချင်းချင်းရှားရှားသဘောပေါက်နိုင်ကြပြီလို့ကျွန်တော်ခံယူမိပါတယ်အဲ့ဒီလောက်အထီးအစီအစဉ်ပေါင်းများစွာကိုလေ့လာနိုင်ဖို့ရန်အတွက်အတိကအဖြစ်လမ်းပြပို့ဆောင်တော်မူခဲ့သောဖျားသခင်ရဲ့ကျေးဇူးဂရုဏာတော်ကိုလေကျွန်တော်တို့အတူတကွချီးမွမ်းထောမနာပြုကြရမှာဖြစ်ပါလေဒီကနေ့အဖို့မှာတော့တရားဟောရာကျမ်းအခန်းကြီး7ဟာဖျားသခင်ကိုလူသားတို့ဟာနိုင်ငံတော်သစ်ခါနန်ပြည်ကိုရောက်ချိန်ဝတ်ပြုကိုးကွယ်ခြင်းနဲ့ပတ်သက်ပြီးတော့ဖျားသခင်ကိုတော်တိုင်ကဘယ်လိုမှားကြမယ်ဆိုတာကိုကျွန်တော်တို့လေ့လာသွားကြရပါလိမ့်မယ်အထူးသဖြင့်ကတော့ဝတ်ပြုကိုးကွယ်ခြင်းအတွက်နေရာသတ်မှတ်ခြင်းပါလေ။ကပ္ပသမိုင်းနဲ့ဣတရီလရဲ့သမိုင်းအရာဖျားသခင်ဟာသူ့အတွက်ဗိမ္မာန်တော်ကိုယေရုရှလင်ဆိုတဲ့အခုဂျေရုရှလင်မြို့တော်ကြီးမှာတည်ဆောက်စေဖို့နေရာရွေးချယ်ခဲ့တယ်ဆိုတာကျွန်တော်တို့တွေ့ရပါလေ။အဲ့ဒီဗိမ္မာန်တော်ဟာသူတို့ကိုဖျားသခင်ကိုသွားရောက်ကိုးကွယ်ရမယ်အချက်အချာဌာနအဖြစ်ညွှန်ပြနေတဲ့မြို့တော်ကြီးပေါ့။ဘာဖြစ်လို့အဲ့ဒီလိုနေရာသတ်မှတ်ပြီးတော့သူ့ရဲ့အဖြစ်ဗိမ္မာန်တော်ကိုတည်စေတယ်လဲဆိုတာကိုစဉ်းစားမိကြပါစား။ပြေးကြည့်ရတဲ့တွေးကြည့်လိုက်ရင်အပြေမှန်ကိုအမြင်ရနိုင်ပါလိမ့်မယ်။ငါမတပါအခြားသောဖျားကိုမကိုးကွယ်ရလို့ဖျားသခင်မှားထားတော်မူခဲ့တယ်မဟုတ်ဘူးလား။အဲ့ဒီခါနန်ပြည်မှာကတော့လေအတိတ်လူမျိုးတွေအစည်းအဝေးနဲ့နိုင်ယုတ်ထုဆင်းတုတွေဟာမှို့လို့ပေါက်နေလေ။ဒါကြောင့်မလို့ဖျားသခင်ကသူတို့ကိုအဲ့ဒီယုတ်ထုဆင်းတုတွေအကုန်ဖျက်ဆီးပြစ်ရမယ်လို့မှားကြားနေခဲ့ရတယ်ဆိုတာလေ။ကိုးကွယ်မှုမှာကစင်ကလျားမအဖြစ်အရှင်းမခံနိုင်ဘူးဆိုတဲ့သဘော။ဒါကိုအသေးအချာကျွန်တော်တို့တွေ့နိုင်ရတယ်အခုဒါကြောင့်မလို့မြို့တော်ကြီးမှာစုရက်အဖြစ်နဲ့ငါ့ရဲ့ဗိမ္မာန်တော်ကိုတီဆောက်ဆရာဟာလေဖျားသခင်ရဲ့အမိန်အဲ့ဒီလိုရုတ်ထုဆင်းတုကိုမကိုးကွယ်စေခြင်းနဲ့ဆန္ဒကလာတာရှင်းနေပါတယ်နော်ဣသရေလတွေဟာဖျားသခင်မှားထားတဲ့ကြားရရပဲနတ်ရုတ်ထုတွေကိုအကုန်မဖျက်ဆီးခဲ့ကြပါဘူးရွင်မှားသောကိုးကွယ်ခြင်းတွေနဲ့လေမကင်းခဲ့ပါဘူးဒါဟာအတိတ်ကတည်းကအစဉ်တစိုက်တွေ့လာခဲ့ရတဲ့အရာသူတို့ဟာအစင်အမြဲတကြီးတရံဖြစ်နေကြတယ်။ဒါကြောင့်လေဖျားသခင်ကအခုလိုတစုတဝေးဒီသူ့ကိုကိုးကွယ်စေခြင်းအဖြစ်ရှင်းရှင်းကြီးကျွန်တော်တို့သဘောပေါက်နိုင်ကြပါလိမ့်မယ်။အဲ့ဒီလိုယေရုရှလင်မှာတစုတဝေးတဲ့ဥပုပ်ပွဲတော်ကာလတွေမှာစုဝေးစေခြင်းအပြင်လူမျိုးတော်ရဲ့စီးလုံးညီညွတ်မှုကိုလည်းတည်ဆောက်စေခြင်းတယ်လို့နောက်တစ်ချက်အဖြစ်ကျွန်တော်တို့သုံးသပ်နိုင်ပါလိမ့်မယ်။ကျွံဘဝမှာနုံနစ်ခဲ့ရပြီးတဲ့နောက်ကောင်းကြီးမင်္ဂလာတွေကြောင့်သာကိုယ့်တဲ့အင်းအားအလွန်တရာကောင်းမွန်ပြီးတော့အဆင့်မြင့်လာတဲ့လူအဖွဲ့အစည်းကြီးတွေကိုရင်ဆိုင်တိုက်ပွဲဝင်နိုင်ငံတော်တည်ခဲ့တဲ့လူမျိုးဟာစီစီလုံးလုံးညီညွတ်ရှိဖို့ဆက်ပြီးတော့လိုအပ်တယ်ဆိုတာကိုလေဘယ်ရှုတော့ငါပဲကြည့်ကြည့်အဖြေဟာရှင်းနေပါလေဒါကြောင့်မလို့ယေရုရှလင်မြို့တော်ကိုရွေးချယ်ပြီးတော့ပြေးလိုက်တယ်ဗိမ္မာန်တော်ကိုတိဆောက်ကြတဲ့ဒါဟာနောက်ပိုင်းမှာဆက်ပြီးတွေ့လာလိမ့်မယ်ကျွန်တော်ခရိယန်တွေအဖို့ကတော့အဲ့ဒီလိုတနေရာထဲမှာသာတွားပြီးတော့ဖျားသခင်ကိုရှ िख ိုးကိုးကွယ်ရမယ်ဆိုတဲ့ဥပရိသမရှိတော့ပါဘူး။ဘာဖြစ်လို့မရှိတော့တယ်လဲဆိုရင် ကယ်တင်ရှင်သခင်ခရစ်တော်အဖင်စိတ်သဘောထားတဏီတညွတ်တီတီရှိနိုင်ခွင့်ရရှိထားလို့ပဲဖြစ်ပါတယ်။အဲ့ဒါဟာတင်းကျက်တဲ့ပြည့်ညတ်တော်ကာလရဲ့နှောင်းပိုင်းကျေးဇူးနဲ့ဂရုဏာတော်အရေးမှာခိုးဝင်ရသူလူသားအလုံးတို့အတွက်ထူးခြားတဲ့အခွင့်အရေးပါပဲ။အဲ့ဒါနဲ့ပတ်သက်ပြီးတော့ကယ်တင်ရှင်သခင်ခရစ်တော်ကိုယ်တိုင်ဟာရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး4အငယ်27မှ24မှာအခုလိုဖော်ပြချက်ကလည်းရှိပါသေးတယ်။ယေရှုကအချင်းမိမ့်မှာငါစကားကိုယုံတော့ဤတောင်တို့မလားယေရုရှလင်မြို့သို့မသွားပဲခမည်းတော်ကိုကိုးကွယ်ရမည်အချိန်ကာလရောက်ဆဲရှိ၏။သင်တို့သည်ကိုမသိသောအရာကိုကိုးကွယ်ကြ၏။ငါတို့သည်ကိုသိသောအရာကိုကိုးကွယ်ကြ၏။အကြောင်းမူကားယုဒလူတို့၌ကဲတင်ခြင်းအကြောင်းရှိ၏။ကိုးကွယ်သောသူမှန်သမျှတို့သည်ခမည်းတော်ကိုနံဝိညာဉ်နှင့်၎င်းသစ္စာတရားနှင့်၎င်းကိုးကွယ်ရမည်အချိန်ကာလသည်လာ၍ယခုပင်ရောက်ရဲ့ရှိ၏။အကြောင်းမူကားထိုသို့ကိုးကွယ်သောသူတို့ကိုခမည်းတော်သည်အလိုရှိတော်မူ၏ဖျားသခင်သည်နံဝိညာဉ်ဖြစ်တော်မူ၏ဖျားသခင်ကိုကိုးကွယ်သောသူတို့သည်နံဝိညာဉ်နှင့်၎င်းသစ္စာနှင့်၎င်းကိုးကွယ်ရမည်ဟုမိန့်တော်မူ၏အဲ့ဒီတော့ခရစ်တော်ကိုယ်တိုင်ကဖော်ပြလိုက်ပြီဖျားသခင်ဟာနံဝိညာဉ်ဖြစ်တယ်ကမ္ဘာလောကအနန္တရဲ့ဘယ်နေရာမှမဆိုတည်ရှိတည်နေတော်မူသောအနန္တတကုရှင်ဖျားသခင်သူဟာကျွန်တော်လူလူချင်းမြင်တာမျိုးမမြင်ရဘူးရုပ်ထုဆင်းတူလှုပ်ပြီးတော့လေကိုးကွယ်လို့မရဘူးကိုးကွယ်ဖို့လေ तू ကအခွင့်မပြုဘူးဒါကြောင့်နေရာဌာနမရွေးပဲကိုးကွယ်နိုင်တယ်ဆိုတဲ့အချက်ကိုကျွန်တော်အလေးအနက်သဘောပေါက်ကြရလိမ့်မယ်ကျွန်တော်မှာနှိမ့်ချသောစိတ်နဲ့နောင်တနဲ့ယုံကြည်မျှော်လင့်ခြင်းသဘောနဲ့သာကဲတင်ရှင်ကိုရှာဖွေလို့ရှိရင်နှလုံးသားဝိညာဉ်အလင်းအားဖြင့်တွေ့ကိုတွေ့ရလိမ့်မယ်ဒီတော့တခြားအရေးကြီးတဲ့ချွင်းချက်မရှိတော့ဘူးလားဆိုပြီးတော့စောရကတက်မယ်ဆိုရင်တော့ဒီအတိုင်းမဟုတ်သေးဘူးအရေးကြီးတဲ့အချက်ကြီးတစ်ခုဟာထဲတယ်ဝါဝါကြီးရှိနေသေးတယ်လို့ကျွန်တော်ဆိုချင်ပါတယ်။အဲ့ဒါကတော့တခြားမဟုတ်ဘူး။နေရာမရွေးတာမှန်ပေမဲ့ဘုရားသခင်ရဲ့ကိုစားပြုရုပ်ဝါတစ်ခုကိုတော့ရွေးကိုရွေးရလိမ့်မယ်။အဲ့ဒီရုပ်ဝါဟာတခြားမဟုတ်ဘူး။ကယ်တင်ရှင်သခင်ခရစ်တော်ကိုယ်တိုင်ပဲဖြစ်တယ်ဆိုတဲ့အချက်ပါပဲ။အဲ့ဒီလိုသာကယ်တင်ရှင်သခင်ခရစ်တော်ကိုဥဆောင်ဥရွက်ပြုခိုင်းတဲ့အဖွဲ့အစည်းဟာဆိုရင်ဂိုင်းကနာတွေဘလောက်ပဲကွဲနေပါစေ၊ခြားနာနေပါစေခရိယံအဖွဲ့အစည်းဟာခရိယံအဖွဲ့အစည်းပဲအသင်းတော်ပဲဖြစ်တယ်ဆိုတာကိုကျွန်တော်လေးနဲ့စွာခံယူထားကြရပါလိမ့်မယ်။ဘာဖြစ်လဲဆိုတော့ဖျားသခင်ကိုအကျွင့်နဲ့ယုံကြည်သောအဖွဲ့အစည်းအလိုအလျောက်စီးလုံးညီညွတ်ပြီးသားကယ်တင်ရှင်သခင်ခရစ်တော်၌အတူတကွတည်ရှိပြီးသား။ဒီမေတ္တာကိုမသိနားမလည်သောသူများကိုဖြန့်ကျက်ရမယ်။အဲ့ဒီလိုသာကယ်တင်ရှင်သခင်ခရစ်တော်ရဲ့ရုပ်ဝါကိုအတိတ်ကထားမှုမရှိဘဲနဲ့တခြားရုပ်ဝါနဲ့ဖျားကိုရှာတယ်ဆိုရင်ဒါဟာယုတ်ထုဆင်တုကိုးကွယ်ခြင်းဖြစ်သွားပြီ။အထူးသဖြင့်အသင်းတော်နဲ့ခရိယန်တွေအလေးအနက်ဒါကိုစင်ကြယ်နှလုံးသွင်းကြရပါမယ်။ပြောတာကတော့ဥပုံနေစီဝေးသို့မဟုတ်ကျေးဇူးတော်ချီးမွမ်းခြင်းလူမှုရေးစီးပွားရေးပျော်ရွှင်မှုရှိရေးတို့အတွက်အဓိကထားနိုင်မယ်ဆိုရင်လမ်းအကြည့်အကျယ်လွဲပြီ။ခရစ်တော်မှတပါအခြားအစားထိုးစရာဘာမှမရှိရဘူးလို့အလေးအနက်ဖော်ပြလိုက်ပါစေ။တနည်းအားဖြင့်ကတော့ကယ်တင်ရှင်သခင်ခရစ်တော်မှတပါအခြားဘယ်အရာကိုမှမကိုးကွယ်နဲ့။ကယ်တင်ရှင်သခင်ခရစ်တော်အားဖြင့်သာအသက်လမ်းကိုရနိုင်နေ။ကြံတဲ့ကိုးကွယ်မှုဆိုတာနော်ရုပ်ထုဆင်းတူတွေနဲ့မကသေးဘူး။မာမာနာတွေ၊ယာရုထန္တန္တရကိစ္စတွေကိုကြီးပွားချမ်းသာဖို့အတွက်တွေကိုတဲတဲလှုပ်လိုက်နေတာဟာလေဒါဟာမှားယွင်းသောကိုးကွယ်မှုနဲ့အတူတူပဲ။ဖျားသခင်ရဲ့နေရာမှာအစားထိုးလိုက်ပြီလေ။ဒါဟာအလွန်မှားယွင်းနေ။ကယ်တင်ရှင်သခင်ခရစ်တော်တားမြစ်ခဲ့တယ်။နံဝိညာဉ်နဲ့ကိုးကွယ်ကြတဲ့။သစ္စာနဲ့ကိုးကွယ်ကြလောက်ကောင်းတယ်လေအခုတရားဟောရာကျမ်းအခန်းကြီး7ရဲ့အငယ်1မှ4ကိုဆက်လက်ဖတ်ရှုလေ့လာကြပါအောင်စုသင်တို့သည်မြေကြီးပေါ်မှာအသက်ရှင်သမျှသောကာလပတ်လုံးဝင်စားစီခြင်းဟာသင်တို့ဤဘိုးဘေးကိုးကွယ်သောဘုရားသခင်ထာဝရဘုရားပေးတော်မူသောပြည်၌ကျင့်အံ့သောဟာစောင့်ရှောက်ရသောစီရင်ထုံးဖွဲ့ချက်များဟုမူကားသင်တို့အစိုးရသောလူမျိုးတို့သည်တောင်ကြီးတောင်ငယ်အပေါ်စိန်သောတစ်ပင်အောက်၌မိမိတို့ဘုရားများကိုဝတ်ပြုရာအရက်ရှိသမျှတို့ကိုရှင်းရှင်းဖြည့်စီရမည်။သူတို့ရစ်ပလင်များကိုလည်းဖြည့်ရမည်။ရုတ်တုများကိုပြိုချရမည်။အာရှရပင်များကိုမိရှို့ရမည်။ထုလုတ်သောဘုရားဆင်းတုများကိုခုတ်လှဲရမည်။ထိုအရက်၌ထိုဘုရားတို့၏နာမကိုပင်ပယ်ရှင်းရမည်။သူတို့ပြုတကယ်သို့သင်တို့သည်သင်တို့၏ဘုရားသခင်ထာဝရဘုရားအားမပြုရဘဲ။ဒီလိုပြက်ပြက်သားသားချမှတ်နေတဲ့အမိန့်ဟာဘုရားသခင်ရဲ့ကိုတော်တိုင်ဖော်ပြတဲ့အမိန့်ညာတာချင်းအရှင်းမရှိပါဘူးငါ့ကိုပဲကိုကိုယ်နတ်ရုပ်တွေကိုအကုန်ရှင်းပြကြတဲ့ရက်ဆက်တယ်လို့ပြောကြအောင်မလား ဖျားသခင်ကရက်ဆက်တယ်ဆိုရင်အကြောင်းရှိတယ်။အဲ့ဒီနတ်နှိမ့်ဆက်လို့အဲဂုတ်ထုတွေဘယင်ကအစတပြည်လုံးဒုက္ခရောက်ခဲ့ရပြီဆိုတာမှတ်မိကြသေးတယ်မဟုတ်ဘူးလား။နိုင်မြင့်နတ်ကြီးကိုဖျားသခင်ကဆုံးမပစ်လိုက်တာလေ။တပြည်လုံးကမြစ်ကြီးမြင့်ငယ်အသွေတွေရအစနောက်ဆုံးတောက်ရီအိုတဲ့အထိရေတွေအကုန်လုံးသွေးဖြစ်ကုန်ခဲ့တယ်မဟုတ်ဘူးလား။နေနတ်မင်းကြီးကိုလည်းစဉ်းစားအောင်လေ။သူဆုံးမပြစ်လိုက်တာသုံးရက်နဲ့သုံးရက်ပိမ့်ပိတ်အောင်မှောင်ပြီးတော့ဘသူမှကိုရှိတဲ့နေရာကနေမရွှေ့ရဘူးငုတ်တုတ်ထိုင်နေကြရတယ်လေဆောင်တို့ကွင်းဆောင်တို့ဆိုတဲ့နတ်တွေကိုကျိုင်းကောင်ကြီးတွေနဲ့လှုပ်ပြလိုက်တာလीမြက်တီတောင်မှအဆက်အကုန်ပါသွားတယ်မဟုတ်ဘူးလားအဲ့ဒီတော့လူတွေနဲ့နောက်ဆုံးခံရရတာပဲမဟုတ်ဘူးလားသာဦးတွေသေတယ်တိရိစ္ဆာန်တွေသေတယ်နောက်ဆုံးဘယင်ကြီးကိုယ်တိုင်အေရုံပင်လယ်မှာသေသွားခဲ့ရတယ်ဆိုတာကိုမေ့လို့မရနိုင်ပါဘူးအခုခန္ဓာကအလွန်အင်အားကြီးတယ်ဆိုရင်လူမျိုးကြီးခုနှစ်ပါးလောက်လေအဲ့ဒီနတ်တွေကြောင့်ပဲစုံစုံမျိုးအဖြစ်စီခံရတာအဓိကလို့ကျွန်တော်ဖော်ပြခဲ့ပြီးပြီဒီတော့ဒီပြည့်ညက်ချက်အတိုင်းဒီနတ်တွေကိုဖျားသခင်ဟာဖြက်စီကိုဖြက်စီရမှာအမှန်ပဲဖြိုချပြရမယ်နတ်တွေနဲ့ပတ်သက်တဲ့အာရှရသစ်ပင်တွေကိုလည်းမိနဲ့တိုက်ပြရမယ်လေခိုင်းရင်ခိုင်းတဲ့အတိုင်းမလုပ်တဲ့ဣတရီလအကြောင်းလေအခုတည်းကကျွန်တော်နည်းနည်းကြိုပြီးတော့ပြောထားပေးပါမယ်နော်တရားသူကြီးမှတ်စာရောက်ရင်တရားသူကြီးတွေအုပ်ဆိုးတဲ့အချိန်မှာအဲ့ဒီနတ်ဘက်ကိုစိတ်ရိုင်လို့တခါရိုင်တိုင်းတခါခံခဲ့ရတာကိုကျွန်တော်တို့အလေးနဲ့တွေ့လာရပါလိမ့်မယ်။ပရောဖက်အေလိယာကြီးရဲ့ခင်မှာလေနတ်ကိုးကွယ်မှုတွေအတဲ့ဘယ်လိုဖျားသခင်စီရင်ခဲ့တယ်ဆိုတာတွေကိုလည်းဆက်ပြီးတော့အသေးစိတ်ကြားရပါလိမ့်ဦးမယ်။ဒါအပြင် Babylonian Captivity လို့ခေါ်တဲ့မျက်မှောက်ခေတ်အီရတ်ဝန်းကျင်ကဘာဘူးလုံနိုင်ငံတွေအောက်ကိုကျွန်တော်အဖြစ်အနှစ်80လောက်ရောက်သွားခြင်းဟာလေအဲ့ဒီနတ်ဆိုးကိုယ်ကွယ်မှုကနေခံလိုက်ရတဲ့အပြစ်ဒဏ်ပေးခြင်းအဖြစ်ပဲဆိုတာကိုကျွန်တော်တို့ဆက်လက်ပြီးတော့အသေးစိတ်ရှုမြင်သုံးသပ်ကြအောင်ပါပါကျွန်တော်အခုယုံကြည်သူတွေဟာလေခရစ်တော်စီကနေဝေးတဲ့အခါတိုင်းမှာဖျားသခင်ရဲ့စံကျင်ဘက်အခြားနတ်ဖျားတွေဘက်ကိုရောက်သွားတာပဲလို့ကျွန်တော်ကဆိုချင်ပါတယ်ဘာဖြစ်လဲဆိုရင်သေချာစဉ်းစားကြည့်လေခရစ်တော်ကိုမေ့လျော့ကြောက်ခိုင်းမိပြီးယုံကြည်ခြင်းမှာအားပြော့ပြီးဆိုတာနဲ့ဘာတွေဖြစ်လာသလဲကျွန်တော်ရဲ့ကြားမှာပူလောင်ပြင်းထန်တဲ့အသွေးအသားဆန္ဒတွေပေါ်လာတတ်တယ်။စီးပွားရေးတွေဝင်လာတတ်တယ်။ငွေရေးကြေးရေးတွေအာဏာရရှိရေးတွေဆိုတဲ့အချက်တွေဝင်လာတတ်တယ်။ပြီးနောက်မှာတော့မူးယစ်ဆေးဝါးတို့ကအစအပျော်အပါးတွေအမျိုးစုံပေါ့။အထူးသဖြင့်လူငယ်လေးတွေနော်။ဘလောက်ကြောက်ဖို့ကောင်းတယ်လေ။အဲ့ဒီနတ်တွေဝင်ပြီးတော့ကာယံလာကြတယ်လို့ဆိုရင်ကျွန်တော်တို့ဟာကယ်တင်ရှင်သခင်ခရစ်တော်နဲ့ဝေးစားရှိရာနေပို့ပို့ပြီးတော့ဝေးသွားပြီ။ဒါကိုဘယ်သူမှညှင်းနိုင်မှာမဟုတ်ပါဘူး။တကယ်လက်တွေ့နောင်တရခဲ့တဲ့လူတွေကမေ့ကြည့်ဒီအတိုင်းနဲ့စိတ်ဝိညာဉ်အားနေတာနဲ့စာရန်ဟာချက်ချင်းဝင်ပြီးတော့မှွေတော့တာပဲလို့ကျွန်တော်အလေးအနက်သတိပေးချင်ပါတယ်။သက်တည်ခံသူအမျိုးသမီးတစ်ယောက်ရဲ့သက်တည်ခံချက်တစ်ခုမှစိတ်အလိုဆန္ဒကိုလိုက်ပြီးတော့အချစ်ကိုကိုးကွယ်မိတဲ့အမှားအကြောင်းကြားရတော့ဒါကလည်းဘုရားသခင်နဲ့ဝေးစီတော့အချစ်နဲ့ပဲလို့ကျွန်တော်ကတွက်ဆတယ်။ဘလောက်ယဉ်နေစရာကောင်းတယ်လေ။ဘဝရဲ့နှစ်ပေါင်းများစွာနှုတ်ပြသောနှစ်ပေါင်းများစွာကိုဖျားသခင်နဲ့ဝေးကွာသွားစီပြီးတဲ့နောက်နောက်ဆုံးချစ်သူကွယ်လွန်သားသမီးကလေးတွေလည်းပျက်စီးလူကိုယ်တိုင်လည်းယူသွတ်မတတ်ဗျံပရာခံစားခဲ့ရတယ်။နောက်ဆုံးတနေ့ကျတော့မမျှော်လင့်မနဲ့ကက်ဆက်ကနေပြီးတော့အလိုတော်ရှိရာပြုတော်မူပါဆိုတဲ့တခြင်းကလေးကိုကြားရခြင်း။သူဟာပြန်ပြီးတော့ခရစ်တော်စီကိုလှည့်လေလာရောက်နိုင်ခဲ့တဲ့အကြောင်းနဲ့အဲ့ဒီအပြစ်ဘဝကနေဘဝသစ်အတွေးအခေါ်ကိုတဖန်ပြန်ရောက်ရှိခဲ့ကြောင်းဒီကိုသူဝန်ခံတာကြားရတော့ယင်ထဲမှာအနုလုံပြိလုံကျွန်တော်စဉ်းစားမိပါတယ်ဖျားသခင်ရဲ့ခွင့်လွတ်ခြင်းမေတ္တာတော်ကိုလေအလေးအနက်ဆင်ခြင်စဉ်းစားရင်သူ့ကိုယ်စားကျေးဇူးတော်ကိုအထူးပဲကျွန်တော်ချီးမွမ်းမိပါတယ်ဟုတ်ပါတယ်ကိုယ့်ရဲ့စိတ်နှလုံးဟာသင်ရှင်းသောဝိညာဉ်တော်ဖျားကျင်းဝတ်ခြင်းကိုညှင်းပယ်မိတာနဲ့တပြိုင်နက်စာရမဏတ်ရဲ့ဘက်တော်သားလောကနတ်ဆိုးအမျိုးမျိုးဟာတမျိုးမဟုတ်တမျိုးသို့ဒီမဟုတ်ရင်လည်းအကုန်လုံးပြုံပြီးတော့ဝင်ပြီးတော့ဖွေမှာအမှန်သာဖြစ်ပါလေတရားဟောရာကျမ်းအခန်းကြီး7အငယ်5သင်တို့ဤဖျားသခင်ထာဝရဖျားသည်သင်တို့အမျိုးအနွယ်ရှိသမျှတွင်နာမတော်ကိုတည်စေဖို့ရာရွေးကောက်တော်မူသောအရက်ကြီးဟုသောကျင်းဝတ်တော်မူရာအရက်ကိုရှာ၍လာရကြမည်ယေရုရှလင်မြို့တော်မတိုင်မီအချိန်ကလေးကသတ်မှတ်တဲ့တန်ရှင်းသောဗိမာန်တော်သို့မဟုတ်သမတ်သာသောတဲတော်မှာသာကိုးကွယ်ကြရမယ်လေ။ဝုပြုရာအမှုတွေကိုဆောင်ရွက်ကြရမယ်လေ။အဲ့ဒီလိုအမိန့်တော်ချမှတ်ခဲ့ပါလေ။ထာဝရဘုရားသခင်ရဲ့အစီအမံတို့ဟာဘလောက်အံ့ဩဖို့ကောင်းတယ်လေ။ဒါတွေကိုကျွန်တော်တို့ဟာအတိတ်ဓမ္မဟောင်းကျမ်းတွေမှာလေအသေးစိတ်လေ့လာခဲ့ကြပြီးပါပြီ။ရှေ့လျှောက်ပြီးတော့လေဆက်လက်ပြီးတော့ကျေးဇူးနဲ့ဂရုဏာတော်အကြောင်းတွေကိုအသေးစိတ်ကျွန်တော်တို့တွေ့ရအောင်မှာပါ။ တရားဝါရကျမ်းအခန်းကြီး7အငယ်15နဲ့16တို့ရတွင်သင်ဤဘုရားသခင်ထာဝရဘုရားကောင်းကြီးပေးတော်မူသည့်အတိုင်းသင်တို့နေရာအရရ၌စားကျင်သောအလိုတို့လိုက်၍သတ်စားရသောအခွင့်ရှိကြ၏သမင်တရေကိုစားတဲ့ကဲ့သို့စင်ကြယ်သောသူမစင်ကြယ်သောသူတို့သည်အတူစားရကြမည်တို့ရတွင်အသွေးကိုမစားရရေကိုသွန်တဲ့ကဲ့သို့မြေပေါ်မှသွန်ရမည်ကိုယ့်အိမ်မှာကိုကြိုက်တာကိုမင်းတို့နီမင်းတို့ဟာနဲ့လှုပ်စားကြဆိုပြီးတော့အပိုင်းတစ်ပိုင်းအနေနဲ့ခွင့်ပြုထားတာကိုတွေ့ရပြီအမြဲတမ်းနေရတဲ့အိမ်မှာအဲ့ဒီလိုအခွင့်ပြုထားမှသာလျှင်လူတို့ရဲ့သဘာဝနဲ့ကိုက်ညီမယ်ဆိုတာကိုကိုရောရှင်သိနေပြီဖြစ်တယ်ဆိုတာဟာရှင်းမနေဘူးလားဟိုးအရင်ကာလတောလဲရအချိန်ကနေမတူတော့ဘူးလေဒီခန္ဓာပြည်ထဲမှာနေရအနှံ့အပြအဝေးကြီးကို့အိမ်ကို့ယာနဲ့ကို့ဒေသနဲ့နေကြရမယ်မဟုတ်ဘူးလားဒီတော့ကျေးဇူးတော်ကိုချီးမွမ်းရမယ်ဥပုပ်ကာလအချိန်မျိုးတွေကိုတော့ဒီတဲတော်ကိုသွားပြီးတော့စုဝေးကြရမယ်ဒါမဲ့စားရတောက်တာအတွက်ကျတော့ကိကထမများအောင်ကို့အိမ်မှာပဲကိုသတ်ပြီးတော့စားကြတဲ့တခုတော့ရှိတယ်နော်တားမြစ်ထားတဲ့မသင်ရှင်းတဲ့အသားတွေကိုမစားရဘူးဆိုတာကတော့သိကြတယ်။တားမြစ်တဲ့အသားမဟုတ်ရင်တော့အမဲလိုက်ပြီးစားခြင်းရင်တောင်ရှာဖွေစားနိုင်တယ်လို့ဆိုချင်တာပါပဲ။ဒါပေမဲ့အသွေးကိုတော့မစားရဘူးတဲ့။သွန်ပြရမယ်တဲ့။ဒီတော့လူသားရဲ့သဘာဝကိုစဉ်းစားပြီးတော့အဆင်မပြေပြေအောင်အခွင့်အရေးတွေပေးထားတယ်လို့ရစ်ပူဇော်ခြင်းသို့မဟုတ်ဝတ်ပြုခြင်းရဲ့လက္ခဏာသက်သေတွေကိုတော့လည်းသတ်မှတ်ထားတဲ့အတိုင်းပဲဆောင်ရွက်ဖို့ဘုရားသခင်ဟာအလိုရှိပြန်နေလူရဲလူမှုအတွက်ကယ်တင်ရှင်ဟာအစဉ်ဂရုစိုက်တယ်တစ်ချိန်တည်းမှာပဲသူ့ရဲ့ဂရုစိုက်ခြင်းကိုခံတဲ့လူသားကလေသူ့ကိုပြန်ပြီးတော့ချက်ရလိမ့်မယ်သူ့ရဲ့ပြည့်ညတ်တော်တို့ကိုစောင့်ရှောက်ရလိမ့်မယ်အခုလိုအိမ်မှာစားရတောက်တာအတွက်ကတော့ဝုတ်ပြူရအခမ်းအနားကြီးတစ်ခုလို့မဟုတ်တော့ဘဲနဲ့အစဉ်ပြေတယ်လို့ပေါ့ချက်ပြုတ်စားကြပေါ့ဘုရားသခင်ခွင့်ပြုပါတယ်မိသားစုစာရင်စာမစာရင်မစားနဲ့ဆိုတဲ့လွတ်လပ်ခွင့်တွေလည်းပါလာမှာပေါ့ဘလောက်ကောင်းတယ်လေတရားဟောရာကျမ်းအခန်းကြီး7အငယ်27မှ25ကိုဆက်ပြီးတော့ကြည့်ကြပါအောင်စုသင်ဤဘုရားသခင်ထာဝရဘုရားသည်နာမတော်ကိုတည်စေဖို့ရာရွေးကောက်တော်မူသောအရက်သည်သင်နေရာနှင့်ဝေလွန်းခြင်းထာဝရဘုရားပေးတော်မူသောသိုးနွားကိုငါမှားထားသည့်အတိုင်းသတ်၍သင်နေရာအရက်၌စားခြင်းတိုင်းစားရသောအခွင့်ရှိ၏သမင်တရေကိုစားတဲ့ကဲ့သို့စားရမည်စင်ကြယ်သောသူမစင်ကြယ်သောသူတို့သည်ယောနှော၍စားရသောအခွင့်ရှိကြ၏တို့ရတွင်အသွေးကိုမစားမည်အကြောင်းသတိပြုလော့အသက်သည်အသွေး၌တည်၏အသားနှင့်တကွအသက်ကိုမစားရထို့ကြောင့်အသွေးကိုမစားရရေကိုသွန်တကယ်လို့မြေပေါ်မှသွန်ရမည်သင်သည်ထာဝရဘုရားနှစ်သက်တော်မူပွဲသောအမှုကိုပြုသဖြင့်ကိုယ်တိုင်မှစ၍သားမြေတို့သည်ချမ်းသာစွာနေရမည်အကြောင်းအသွေးကိုရှောင်ရမည်ကျွန်တော်ဝုပြုရာကျမ်းအခန်းကြီး18တုန်းကဆိုရင်နွားသို့စိတ်တို့ကိုသတ်ဖို့ရန်အတွက်ကဲတော်တကားနာကိုယူလာရတယ်။အသွေးကိုရစ်ပရောဟိတ်ဟာရစ်ပလင်ကိုဖြန့်ပက်ပြီးတော့ပေးရတယ်။အစီအုပ်ဆိုတာကိုတော့မီးရှို့ရရစ်အဖြစ်ပူဇော်ရတယ်ဆိုတာတွေကိုကျွန်တော်တို့တွေ့ခဲ့ရပါတယ်။အခုခါနန်ပြည်ကိုရောက်လာပြီးတော့ဗိမာန်တော်ကိုယေရုရှလင်မှာတည်ရမယ်လို့သတ်မှတ်ပြီးဆိုပါတော့။တိုင်းပြည်အနှံ့အပြားရောက်သွားတဲ့လူတွေယေရုရှလင်နဲ့ဝေးနေဘယ်နဲ့လုံမလဲ။ကဲတော်ကိုယူလာဖို့ဘယ်လိုလုပ်ပြီးတော့ဖြစ်နိုင်မှာမလဲ။ဒါလည်းသဘောပိုင်းကလေးကကျွန်တော်ရှင်းပြခဲ့တဲ့အတိုင်းပေါ့လူအဖွဲ့အစည်းရဲ့တိဆောက်ပုံပုံတရနေရပြောင်းသွားပြီမဟုတ်ဘူးလားဒါကြောင့်မလို့ဘုရားသခင်ကမင်းတို့ရှိတဲ့နေရာမှာသတ်စားခြင်းစားကြတဲ့ပြောင်းလဲပြီးတော့အခွင့်ပြုတယ်အသွေးကိုတော့သွန်ပြရမယ်တဲ့ဒီအသွေးမှာအဖက်တည်တယ်ဆိုတဲ့အချက်နဲ့ထာဝရဘုရားနှစ်သက်တော်မူပွဲသောအမှုအဖြစ်နဲ့ဒါကိုရည်ညွှန်းတာကဘုရားသခင်ဟာဒီအသွေးနီနီကိုသူ့အမှန်တကယ်သုံးဆောင်ခြင်းလို့ဖြစ်နိုင်မှာမလားတချို့ကဘုရားသခင်ကပဲဒီအသွေးကိုသွန်လောင်းခြင်းကိုနှစ်သက်တယ်ဆိုတော့ဒီအသွေးကိုပဲဘုရားသခင်ကသူ့ကိုပူဇော်ခိုင်းတယ်ဆိုတဲ့သဘောမျိုးတွားပြီးတော့ယူတယ်။ပူဇော်ခိုင်းတာတောင်ရေရောမဟုတ်ဘူးနော်။ဘုရားသခင်ကပဲဒီအသွေးကိုတောက်တဲ့သဘောမျိုးမဟုတ်ပါဘူး။အသွေးမှာအသက်ကြီးရှိတယ်ဆိုတာဟာခရစ်တော်ရဲ့အသေးခံတော်မူခြင်းကိုညွှန်ပြလိုက်ခြင်းပဲပေါ့။သူ့ရဲ့အသွေးနဲ့အသက်ကိုစွန့်ခြင်းအတွေ့ကြိုတင်ယူဆခြင်းဖြစ်တယ်။ပြီးတော့မှငါဤအသွေးကိုတောက်ခြင်းဆိုတဲ့ခရစ်တော်ရဲ့မိတ်ဆွေချက်မှာထာဝရအသက်ကိုရရှိစေခြင်းဖြစ်တယ်ဆိုတဲ့အလွန်နဲ့ဆိုင်တဲ့အတိတ်ပဲကိုဖော်ပြလိုက်ခြင်းဖြစ်ပါတယ်။ငါဤအသွေးတော်ကိုတောက်တယ်ဆိုရင်နားလည်မှုလွဲမှားမှာစိုးလို့ကောရိန္သုဩဝါဒစာပထမစာဆောင်အခန်းကြီး7အငယ်25ကိုကျွန်တော်ဖတ်ပြလိုက်ရင်ပို့ပြီးတော့ရှင်းသွားပါလိမ့်မယ်။ထိုနည်းတူညစာစားပြီးမှခွက်ကိုလည်းယူ၍ဤခွက်ကငါဤအသွေး၌တည်သောဗြိဉ္ဉတရားသည်ဖြစ်၏။ဤခွက်ကိုသောက်သောအခါကငါကိုအောက်မေ့ဖို့ရန်သောက်ကြလောဟုမိန့်တော်မူ၏။ဟုတ်ပါတယ်။ ခရိယန်တို့ဟာအခါအားလျော်စွာခရစ်တော်ရဲ့ကျေးဇူးတော်ညစာစာပွဲကြီးကိုယေစုပြီးတော့သူ့ရဲ့ကိုယ်ခန္ဓာကအသွေးတော်ကိုအောင့်မေ့စေတဲ့စပြည့်ရည်ကိုသောက်ပြီးတော့ပွဲတော်ဘုတ်ကိုဖြည့်ဆည်းကြရပါတယ်။ဒါဟာသူ၌အစဉ်တစိုက်တည်မီခြင်းနဲ့သူ့ရဲ့ကျေးဇူးဂရုဏာတော်တို့ကိုမမေ့ဘူး။အစဉ်တစိုက်အောင့်မေ့နေစေတယ်ဆိုတာကိုပြညွန်ဖို့အတွက်ပြုသောဘုတ်ပဲဖြစ်ပါတယ်။ဒါအသွေးမှာအသက်တည်တယ်လို့မိန့်ကြားခဲ့တဲ့ဖျားသခင်ရဲ့အမိန့်တော်ကိုအလေးအနက်ယုံကြည်ကိုးစားတဲ့ခရိယန်တို့ရဲ့ကျင့်စဉ်ပဲဖြစ်ပါတယ်။တရားဟောရာကျမ်းအခန်းကြီး7အငယ်29မှ31သင်သွား၍ဝင်စားလက်တန်သောပြည်၌ရှိသောလူမျိုးတို့ကိုသင်၏ဖျားသခင်ထာဝရဖျားသည်သင်ရှိမှပယ်ရှင်းတော်မူသဖြင့်သူတို့နေရာပြည်သို့သင်သည်ဝင်၍နေသောအခါသူတို့သည်သင်ရှိမှပျက်စီးသောနောက်သူတို့အကျင့်အတိုင်းသင်ကျင့်၍အပြစ်မရောက်မီအကြောင်းထိုလူမျိုးတို့သည်သူတို့ဖျားများကိုအဘယ်သို့ဝတ်ပြုသနည်းထိုနည်းတူငါပြုမည်ဟုသူတို့ဖျားဝတ်ကိုမမေးမြန်းမီအကြောင်းကိုသတိပြုလောသူတို့ပြုတကယ်သူသင်ဖျားသခင်ထာဝရဖျားအားသင်မပြုရသူတို့သည်ထာဝရဖျားဆက်ဆုပ်ယွန်းရှာတော်မူသမျှတို့ကိုသူတို့ဖျား၌ပြုကြပြီကို့သားသမီးကိုပင်သူတို့ဖျားအားဝတ်ပြု၍မီးရှို့ကြပြီအရင်တခါတုန်းကသူတို့ကိုမဆက်ဆံရဂယုနာတောင်မပြရဆိုတာတွေပေါ်လာသလိုအခုဆိုရင်သူတို့ဖျားတွေကိုကိုးကွယ်တာကိုတောင်မှရောင်လို့ဆက်ဆုပ်ပြီးတော့မမေးကြမမြန်းကြနဲ့ဆိုပြီးတော့ဖျားသခင်ပြည့်ညက်တယ်ဖျားသခင်ဟာသူ့ကိုမယုံကြည်ခြင်းသူ့ကိုကြော်လွှားပြီးတော့နတ်ဖျားကိုကိုးကွယ်ခြင်းအတွေ့ဘလောက်အထိခံစားရတယ်ဆိုတာကိုဖော်ပြလိုက်တယ်လို့ကျွန်တော်ဒီနေရာမှာအလေးအနက်တင်ပြခြင်းပါတယ်ဒီလိုအုပ်အယောယောကြောက်အယောယောလုပ်တယ်ဆိုတာဟာယုံကြည်ကိုးကွယ်ခြင်းနဲ့ပတ်သက်ရင်အလွန်အရှုပ်အထွေးများစေပါတယ်ပြဿနာလည်းပွားစေတတ်တယ်ဆိုတာကိုလည်းသင်ခန်းစာပေးပါတယ်အထူးသဖြင့်ဓမ္မစင်မြင့်ဘော်ကနေပြီးတော့လူသားတွေကိုမိမောင်းထိုးပြတာကတော့အဲ့ဒီလိုရော့ရင်လိုက်ဘာသာရင်လိုက်လုပ်မယ်ဆိုရင်ဇာတိပဂိမာပင်ရင်ဖျားသခင်ကိုအစဉ်ဆန့်ကျင်လို့တဲ့လူသားရဲ့ဇာတိစိတ်ဓာတ်ဟာဖျားသခင်ကိုပြင်းပြန်စွာသစ္စာဖောက်သွားစေနိုင်တယ်။တကယ်လဲသစ္စာဖောက်ခဲ့ကြတယ်။ဟုတ်တယ်။ဣသရေလသမိုင်းဟာသစ္စာဖောက်ခြင်းရဲ့သမိုင်းလို့တောင်မှဆိုနိုင်တယ်။ပြီးတော့တော်လှန်ခဲ့ကြတယ်။အဲ့ဒီလိုသူ့အပေါ်မှာပွက်ပြီးတော့သစ္စာဖောက်မိတာတော်လှန်တာနဲ့လည်းပဲအင်းအားအလွန်ကြီးမားတဲ့အပြစ်ကြွေးကိုပေးဆပ်ရတယ်။ဒါရီမဖြစ်အောင်လို့အစကတည်းကအပြတ်အသတ်ရှောင်ကြပြီတော့လို့ဖျားသခင်ကသူတို့ကိုသွန်သင်လိုက်တာပဲဖြစ်ပါတယ်။ဒါကြောင့်မို့လို့လည်းကျွန်တော်ဟာအချိန်ချင်းရှင်းပြခဲ့ပြီးပါပြီ။ပြညတ်တော်များရဲ့အခြေခံမှာလူသားတို့အပေါ်မှာထားရှိတဲ့သူ့ရဲ့ချစ်ချင်းမေတ္တာဟာအဓိကဖြစ်တယ်လို့ကျွန်တော်ဆိုခဲ့တယ်မဟုတ်ဘူးလား။ဒါကိုဒီအပိုင်းဟာပြည်ပြည်ပြင်းပြင်းတက်တည်ပြနေပါပြီ။မိတ်ဆွေများတို့ခင်ဗျာ။သင်တိရတော်တမချန်းဟာဘလောက်ခက်ခဲနေနေတဲ့အတိတ်တွေများကိုဆောင်ယူပြီးဖြစ်စေသင်ရှင်းသောဝိညာဉ်တော်လမ်းပြမယ်ဆိုရင်အလွန်အကျိုးကျေးဇူးရှိတဲ့ဝိညာဉ်ရေးသဘောတရားတွေကိုဖော်ထုတ်ရရှိနိုင်မှာမဟုတ်ချမဖွေဖြစ်ပါလေ။အမှန်စင်စစ်တော့ဓမ္မသမိုင်းဟာကပ္ပသမိုင်းကိုဥဆောင်နေတဲ့သမိုင်းလို့လည်းကျွန်တော်ပြောချင်ပါလေ။ကပ္ပသမိုင်းပညာရှင်တွေဟာသူ့ကိုလက်လွတ်လို့မရနိုင်ပါဘူး။ဒါပေမဲ့သူကိုယ်တိုင်ကတော့ဘယ်ကပ္ပသမိုင်းကိုမှညှိယူခြင်းမရှိညှိပြီးရေးသားခြင်းမဟုတ်ဘဲနဲ့သူ့အလိုအလျောက်သူ့အချိန်အဝါနဲ့သူ